လူကြီးတမရ reset တိုင်း R1 ကိုချက်ပြတ်နဲ့လုတ်ပိုင်권အာဏာတွေတိုးချဲ့ပေးမဲ့လူလူဆန္ဒဆိုင်ပွဲမှာလက်ရှိအာဏာရပါတီကအနိုင်ရသွားကြောင်းအာဏာပိုင်တွေကတင်းငွေတွေနဲ့နောက်ပိုင်းမှာကြီးညာပါတယ်စုစုပေါင်းမဲအရေးအတွက်69ရာခိုင်နှုန်းကိုရည်တွက်ပြီးတဲ့အချိန်မှာတော့ထောက်ခံမှုပေးတဲ့မဲအရေးအတွက်53ရာခိုင်နှုန်းရရှိထားပြီးကန့်ကွက်မဲကတော့49ရာခိုင်နှုန်းအောက်မှာရှိနေတယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်အဲ့လိုဖော်ပြမှုတွေကိုတူရကီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအတည်ပြုလိုက်ပြီးတရားဝင်မဲရလက်တွေကိုတော့အလားမဲ့7ရက်အတွင်းကြီးညာပေးသွားမယ်လို့ပြောပါတယ်။တမရရဲ့လုတ်ပိုင်ခွင့်အာဏာကိုအကြီးအကျယ်ပြောင်းလဲတိုးချဲ့ပေးမယ်လူလူဆန္ဒခံရွယ်ကိုကန့်ကွက်တဲ့သူတွေတဲ့မဲဤကန့်ကွက်တဲ့သူတွေတဲ့မဲဤအတွက်13.3 တန်းပို့ပြီးထောက်ခံမဲ့25တန်းရရှိထားပြီးဖြစ်ကြောင်းတမရအိမ်တော်အပြင်မှာထောက်ခံကြောင်းကြေညာနေကြသူတွေကိုတမရအာရဝံကပြောကြားခဲ့ပါတယ်။တူကီနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာနိုင်ငံရေးမှာစစ်တပ်ကဝင်ရောက်ဆော့ဖက်မှုတွေကိုဒီဆန္ဒခံယူပွဲကနေအဆုံးသတ်ပေးလိုက်ပြီးဖြစ်ကြောင်းတမရအာရဝံကပြောပါတယ်။တိုင်းပြည်သမိုင်းမှာပထမဆုံးအကြိမ်ဖြစ်အုပ်ချုပ်ရေးစနစ်ကိုအရက်ဖက်နိုင်ငံရေးစနစ်နဲ့အညီပြောင်းလဲလိုက်နိုင်ပြီလို့လူလူကိုပြောကြတဲ့မင်းကွန်းထဲမှာတမရအာရဝံကထပ်တင်ပြောကြားခဲ့ပါတယ်။ပြောင်းလဲမှုတွေကိုထောက်ခံကြောင်းမဲပေးဆုံးဖြတ်လိုက်တဲ့အတွက်တူရကီလွတ်တော်ဟာအရေးမပါတော့တဲ့သဘောတည်းရောက်သွားပါတယ်။ဝန်ကြီးချုပ်နဲ့အစိုးရဝန်ကြီးအဖွဲ့ကိုဖျက်သိမ်းပြစ်မှာဖြစ်ပြီးဝင်ကြီးတွေကိုလည်းတမရကတိုက်ရိုက်ခံထားမှဖြစ်သလိုအဲ့ဒီဝင်ကြီးတွေဟာလည်းတမရအတွက်ပဲအလုပ်လုပ်ပေးကြမှာဖြစ်ပါတယ်။ဒါအပြင်အထက်တရားရုံးနဲ့ဖွဲ့စည်းပုံဆိုင်ရာတရားရုံးတို့အတွက်တရားသူကြီးတွေခန့်အရေးမှာလည်းတမရကလုတ်ပိုင်ခွင့်အာဏာပိုရှိစေမှာဖြစ်ပါတယ်။